တခြားနိုင်ငံဟာမြန်မာနိုင်ငံကို SU-30 အမျိုးအစားချက်တိုက်ရင်6စင်းရောင်းချဖို့သဘောတူလိုက်ပါတယ်။မြန်မာနိုင်ငံကိုရောက်ရှိခဲ့တဲ့ရုရှားကာကွယ်ရေးဝန်ကြီးရှာဂင်စပိုက်ကူနဲ့မြန်မာအစိုးရတို့အကြားဒီအတွက်သဘောတူညီခဲ့တာဖြစ်တယ်လို့ရုရှားဒုတိယကာကွယ်ရေးဝန်ကြီးဒုဗိုလ်ချုပ်ကြီးအလက်ဇန္ဒားဖိုမင်းကိုကူကာပြီးရုရှားနိုင်ငံတပ်စစ်တင်းဌာနကဖော်ပြပါတယ်။ဒါဟာမြန်မာနိုင်ငံလေတပ်အဖွဲ့နယ်မြေတည်တံ့ခိုင်မြဲရေးနဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုတွန့်ပြန်ရမှာအဓိကကြတဲ့တိုက်ရင်ရင်ဖြစ်လာလိမ့်မယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်မြန်မာစစ်အရာရှိ600ကျော်လို့ဟာရုရှားနိုင်ငံအစင်းရင်စစ်တပ်တွေမှာပညာစင်ယူနေကြပြီးဒါတွေအလုံးဟာအရှိတောင်အာရှနဲ့ပစိဖိတ်ကမ်းခြေဒေသလုံခြုံရေးတိုးမြှင့်ဖို့အတွက်အထောက်အကူဖြစ်စေမယ်လို့လည်းဆိုပါတယ်။ဇန်နဝါရီလ2022ရက်မြန်မာနိုင်ငံခီးစဉ်အတွင်းရုရှားကာကွယ်ရေးဝန်ကြီးရှိုက်ဂူဟာမြန်မာနိုင်ငံစစ်ကမ်းတွေမှာစစ်သင်္ဘောတွေစိုက်ကပ်ရေးသဘောတူညီချက်ကိုလည်းလက်မှတ်ရေးထိုးခဲ့ပြီးမြန်မာစစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်ဟန်နဲ့လည်းပြန်ဆွေးနွေးခဲ့ပါတယ်။